Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ22ရက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32နဲ့51တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်တံနဲ့ပါတွဲဖက်ထိုက်ရိုက်ထုတ်လွှင့်ပေးမှာပေါ့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလေးမှာကတောင်းရင်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ရုရှားတပ်ဖွဲ့တွေထိန်းချုပ်ဖို့ကြိုးစားနေတဲ့ Ukraine အရှေ့ပိုင်း Severo Donetsk ဒေသမှာတိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ Ukraine ကပြောပါတယ် Ukraine စစ်ပွဲအတွင်းအိုးအိမ်မဲ့ cleaner တွေကိုကူညီဖို့နိုဘယ်ငြိမ်းချမ်းရေးဆုကိုလေးလံတင်ရောင်းချခဲ့တဲ့ရုရှားသတင်းစာဆီယာဒီမီထရီမိုရတ်တော့ဖ်မနေ့ကသူ့ဆုအတွက်ဒေါ်လာ103,000ကျော်ရသွားပါတယ်။ရိုဂျာရင်းနဲ့အာနာသိမ့်မှုနောက်ပိုင်းမြမအချက်တဲကူညီဖြည့်ရှင်ဖို့ဒေါ်လာတန်280ကျော်ထောက်ပံ့ဖို့အပါဝင်မဟာဗျူဟအစီအစဉ်တစ်ရပ်ကိုကနေဒါအစိုးရကကျင်းပပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်တဲ့အတူကျမခင်ဗျူထွေးပြောပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံမှာ 73°C တွေတက်နေသလိုခီးတယ်တွေလည်းနေပါသွားလို့ခီးတယ်တင်ရင်လိုင်းတွေအချက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်။
ဒီကဲတော့စီရေနှောင်းရကြိုက်လာတော့မကြိုက်ဘူးခီးတယ်ရလည်း10ရောက်တော့မပြေဘူးပြန်ရှုံးတာ5000 6000အထက်ပဲခီးသွားမှရှိဈေးနှောင်းထပ်တက်လိုက်ရင်လည်းပိုဆိုးသွားမှာဆိုတော့ဒီတိုင်းပဲဆက်သွားနေရတာပေါ့နော
်ရင်လိုင်းပိုင်ရှင်တူပြောသွားတာပါဒီကြောင့်အပြည့်စုံနောက်ပိုင်းမှာနားဆင်ရမှာမယ်ဒီသတင်းနဲ့အတူထိုင်းနိုင်ငံရောက်ရေလုံသားတွေအတွက်အလုပ်လုပ်ခွင့်ဗီဇာနှစ်တက်တန်းတိုးပေးတာဒီလိုနောက်ဆုံးရသတင်းပြဖို့ချက်တွေနဲ့အင်္ဂါညပိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကမ္ဘာတစ်လွှာခရီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခဲ့အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ဦးတင်မောင်တန်တို့ကပြောပြပေးမှာပါရှင
်။ Ukraine နိုင်ငံအရှေ့ပိုင်း Severo Donetsk ဒေသကိုအပြေးအဝထိန်းချုပ်ဖို့ Russia တပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီနေ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေခဲ့တယ်လို့ Ukraine ကပြောပါတယ်။Severo Donetsk ဒေသမှာရှိတဲ့ Ukraine တပ်စခန်းတွေရှိရာကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲတိုက်ခိုက်တာတွေအပြင်းထန်လုပ်နေတယ်လို့ Ukraine လက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါရယ် Ukraine တပ်ဖွဲ့တွေနဲ့အရက်သားပြည်သူ900လောက်ခိုးလုံနေတဲ့ဒီဒေသက Azov ဓာတ်ရုပ်စက်ရုံပါတိုက်ခိုက်မှုတွေပြင်းထန်နေတယ်လို့ Luhansk ဒေသရဲ့အုပ်ချုပ်ရေးမှူး Sahi Haidi ကလည်းပြောပါရယ်ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့် Severo Donetsk မြစ်တဲ့မြို့ရဲ့ဒီမြစ်တစ်ဖက်ခမ်းမှာရှိတဲ့ Lichinex မြို့မှာလည်းအကြီးအကျယ်အပျက်စီးဆုံးရှုံးတွေရှိနေတယ်လို့မြို့တော်ဝင် Haidi ကပြောပါတယ်။နိုင်ငံရှိပိုင်းဒေသကိုခုခံကာကွယ်ဖို့ကြိုးပမ်းနေတာမှာအခက်အခဲတွေရှိနေတာကိုသိပေမဲ့ Ukraine ခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ Russia တပ်တွေကိုဆက်ပြီးခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့ Ukraine သမ္မတ Volodymyr Zelensky ကတင်းတင်းလာနေ냐ကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အခက်အခဲဆုံးတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပေမဲ့လို့ဒီဒေသမှာခိုင်မာအားကောင်းတဲ့ Ukraine အမျိုးသားအမျိုးသမီးတွေရှိနေပါတယ်လို့သမ္မတကပြောပါတယ်။တချိန်ထဲမှာပဲ Russia ဟာ Ukraine ဒီ Africa တိုက်နိုင်ငံတွေကိုတစားကန်လို့အသုံးချပြီးတော့အဲ့ဒီနိုင်ငံတွေကို Ukraine ရဲ့ဂျုံတွေတင်ပို့လို့မရအောင်ပိတ်ပင်ပြီး Africa မှာစားတောက်ကုန်စည်းနှုံးတွေပို့ပြီးတက်လာအောင်လုပ်နေတယ်လို့သမ္မတ Zelensky ကတနင်္လာနေ့အစောပိုင်းတုန်းကဆွတ်ဆွဲပြောဆိုခဲ့ပါတယ်ရှင
်။ Ukraine စစ်ပွဲကြောင့်ဒုက္ခရောက်ခဲ့ရတဲ့ကလေးငယ်တွေကိုကူညီဖို့ရုရှားသတင်းစာဆရာဒီမီထရီမူရတော့ဖ်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုတစိတ်ကိုမနေ့ကလေးလံတင်ရောင်းချခဲ့ရမှာဒေါ်လာ103,500ရရှိသွားပါတယ်။ဒီမီထရီမူရတော့ဖ်ရုရှားနိုင်ငံရဲ့အကြီးဆုံးလွတ်လပ်တဲ့သတင်းစာတစ်စောင်ဖြစ်တဲ့နိုဗာယာဂဇက်တသတင်းစာရဲ့အက်ဒီတာဖြစ်သလို2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိခဲ့သူလည်းဖြစ်ပါတယ်။တနင်္လာနေ့ကကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲနယူးယောက်မှာရှိတဲ့ Heritage Auctions အဖွဲ့ကတစ်ဆင့်လေးလတင်ရောင်းချခဲ့တာပါ။ Nobel ဆုကိုဘသူကဝယ်ယူသွားခဲ့တယ်ဆိုတာကိုတော့ Heritage လေးလံဌာနကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ Dmitry Muratov Editor တာဝန်ယူခဲ့တဲ့ Novaya Gazeta သတင်းစာဟာ Russia သမ္မတ Vladimir Putin ရဲ့အစိုးရကိုအပြည့်အထံဝေဖန်ဆန့်ကျင်ရေးသားလေးရှိပါတယ်။ Dmitry Muratov ဟာ Philippine သတင်းစာဆရာမ Maria Rezor နဲ့အတူသက်ဆိုင်ရာနိုင်ငံတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ဆိုင်ရာကြိုးပမ်းမှုတွေအတွက်2021ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်ခံခဲ့ရပါတယ်။အခုနိုဘယ်ဆုစိတ်လေးလံရောင်းချငွေကိုယူကရိန်းစစ်ပွဲအတွင်းအိုးမဲ့အိမ်မဲ့ဒုက္ခရောက်ခဲ့ကြတဲ့ကလေးသငယ်တွေကူညီရေးအတွက်ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကိုလှူဒန်းသွားမှာဖြစ်ပါတယ်။အခုလိုလှူဒန်းတာဟာကလေးဒုက္ခသည်တွေအတွက်အနာဂတ်အခွင့်အလမ်းတစ်ရပ်ကိုပေးဖို့ဖြစ်ပါတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရုရှားသတင်းစာဆရာဒီမီထရီမူရတော့ဖ်ကပြောပါတယ်။
American
ဒီပေါ်ကောက်ခံတဲ့ Federal အစိုးရအခွန်ငွေယာယီဆိုင်ငံ့ပေးဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောပါရယ် Federal အစိုးရတတ်မှတ်တဲ့အခွန်ကိုရှော့ပေးမယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုမှာတက်စီတကားလန်ကို 18.4 စင်လောက်အထိဈေးသက်သာနိုင်ခြေရှိပါရယ်အချက်လက်တွေပေါ်မှာအခြေခံပြီးဒီသတင်းပတ်ကုံလောက်မှာဒီကိစ္စဆုံးဖြတ်ချက်ချနိုင်ဖို့မျှော်လင့်တယ်လို့သမ္မတကသတင်းတောက်တွေကိုပြောပါရယ်လောင်စာစီစီတက်ရတဲ့ပြဿနာတွေထဲမှာတစ်ခုကရေနံကုမ္ပဏီတွေကရေနံစင်းချက်တာကိုရှော့ချပစ်လိုက်တာကြောင့်ဖြစ်တယ်လို့သမ္မတကပြတင်ပါတယ်။ရေနံကုမ္ပဏီကြီးတွေကအကြီးအကဲတွေနဲ့သူ့အစိုးရအဖွဲ့တာဝန်ရှိသူတွေဒီသတင်းပတ်ထဲတွေ့ဆုံမဲ့အကြောင်းနဲ့ရေနံကုမ္ပဏီကြီးတွေအနေနဲ့ဒီနှစ်ပထမ3လပတ်အတွင်းဒေါ်လာ35ဘီလီယံအကျိုးအမြတ်ရခဲ့တာနဲ့ပတ်သက်လို့တဟာတရားမျှတာပါရဲ့လားဆိုတဲ့ဒီအကျိုးသိအကြောင်းသိရှင်းပြဖို့တောင်းဆိုမဲ့အကြောင်းကိုလည်းသမ္မတကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလယူကရိန်းကိုရုရှားကကျူးကျော်ပြီးတဲ့နောက်ပိုင်းဒက်စီနဲ့ဒီဇယ်စီဈေးတွေတက်လာတာကြောင့်ဒီကိစ္စကိုကင်တွယ်နိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရကနီလန်ပေါင်းစုံစဉ်းစားနေကြတာပါဒီဇယ်နဲ့ဒက်စီဝယ်ယူသူတွေတက်တာစီဖို့အတွက်ဖက်ဒရယ်အစိုးရကောက်ခံတဲ့အခွန်ယာယီဆိုင်ငံ့မှုအစိုးရကစဉ်းစားနေရဆိုတဲ့အကြောင်းကိုဗန်နာယင်းဝင်ကြီးဂျန်နက်ယေလန်ကလည်းတနင်္ဂနွေနေ့က ABC ရုပ်တံကိုပြောဆိုခဲ့ပါတယ်ရှင
်။ငွေကြေးဖောင်းပွားမှုနဲ့ရင်ဆိုင်နေရတဲ့ဗြိတိန်နိုင်ငံမှာလောက်ခလစာတိုးမြင့်ပေးဖို့မြေထောက်ဝန်ထမ်းတွေကဒီကနေ့သပိတ်မောက်ဆန္ဒပြလိုက်ကြပါတယ်။ယထာအာဏာပိုင်တွေနဲ့ပို့ဆောင်ရေးအလုပ်သမားသမဂ္ဂတို့ဟာလစာနဲ့အလုပ်တီမြဲရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြပေမဲ့မအောင်မြင်ခဲ့ကြပါဘူး။ဒီတိုင်းကမှာကိုဗစ်ကယောဂါကူးစက်မှုကြောင့်ကန့်သက်ထားခဲ့တဲ့အသွားအလာတွေကိုပြန်ဖွင့်ပေးပြီးနောက်ပိုင်းရထားလုပ်ငန်းအပြည့်အဝပြန်ပြီးမလဲပတ်နိုင်သေးတဲ့အတွက်ဝန်ထမ်းတွေအဖို့အလုပ်ကိုင်မရေမရဖြစ်နေပါတယ်။ငွေကြေးဖောင်းပွားမှုကလည်းနှစ်ပေါင်း40ကျော်ကာလအတွင်းအဆိုးဆုံးအခြေအနေကိုရောက်ရှိနေပေမဲ့လောက်ခလာစာကတိုးမလာတာကြောင့်ဝန်ထမ်းတွေအခုလိုသပိတ်မောက်အလုပ်မစင်တာဖြစ်တယ်လို့တမကကပြောပါတယ်။ဒါက1989ခုနှစ်နောက်ပိုင်းဘရိတိန်မြေထားကွန်ရဲ့အပေါ်အကြီးမားဆုံးဆန္ဒပြတာလည်းဖြစ်တယ်လို့ယထံဝန်ထမ်းသမဂ္ဂကဆိုပါတယ်။ကြာသပတေးနေ့နဲ့စနေနေ့တွေမှာသပိတ်မောက်မဲ့ဝန်ထမ်း 4,000 လောက်ရှိတယ်လို့သမဂ္ဂကသတိပေးပြောဆိုထားပါတယ်။အခုလိုဝန်ထမ်းတွေသပိတ်မောက်ဆန္ဒပြနေကြတာကြောင့်တယ်ယူပို့ဆောင်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်နိုင်တယ်လို့ဘရိတိန်တယ်ယူပို့ဆောင်ရေးဝန်ကြီး Grant Shapps ကကြေညာပါတယ်။
and then ညပိုင်းမှာပါတာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ52 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့အင်္ဂါနေ့ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ရွှေချာရင်းနဲ့စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်တဲတွေကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာသန်288.3သန်းကျော်ကိုပေးအပ်သွားမယ့်အစီအစဉ်အပါအဝင်မဟာဗျူဟာနောက်ဆက်တွဲညညာချက်တရက်ကိုကနေဒါဆွေရကထုတ်ပြန်လိုက်ပါတယ်။မနေ့ကကြက်ရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကနေဒါနိုင်ငံခြားရေးဝန်ကြီးမက်လင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဟာချစ်စာဂျန်တို့ကဒီအစီအစဉ်ကိုညညာခဲ့ကြတာပါ။ရွှေကြဒုက္ခသည်အရေးနဲ့2021ခုနှစ်ဖေဖော်ဝါရီလဆက်အနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထားထားမှုအကျတဲတွေနဲ့ပတ်သက်လို့အများဆုံးထိခိုက်ခံစားရတဲ့သူတွေကိုအဓိကကူညီပေးမှာဖြစ်တယ်လို့ပြောပါရယ်မြန်မာအကျတဲတွေကိုကူညီဖြည့်ရှင်းတဲ့နေရာမှာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ပဲဒီလိုမျိုးအောင်အောင်မြင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးတပ်သမားတဦးကိုခန့်အပ်သွားမယ်အကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးမာလင်းဂျူလီကမနေ့ကကြေညာတာပါအခုအစီအစဉ်တစ်ကနေတစ်ဆင့်ဖွံ့ဖြိုးရေးညီညာရေးနဲ့လုံခြုံရေးဆိုင်ရာစီမံချက်တစ်16ခုအတွက်ရန်ပုံငွေတွေရရှိတာပြီးဖြစ်တယ်လို့လည်းဝန်ကြီးတွေကပြောပါတယ်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရွှေကြဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံအတွင်းကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားရသူတွေရဲ့လက်တလောအရေးပေါ်အကျက်တွဲတွေကိုတုံ့ပြန်တဲ့နေရာမှာကာလတို့အတွက်သာမကဘဲနဲ့ကာလလက်နဲ့ကာလရှည်လိုအပ်ချက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်ပါအခုအစီအစဉ်ကပံ့ပိုးကူညီမှာဖြစ်တယ်လို့ကနေဒါအစိုးရကြေညာချက်မှာဖော်ပြထားပါတယ်ရှင
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်စစ်ဆေးနေတဲ့အမှုတွေကိုနေပြည်တော်အကျဉ်းတောင်အတွင်းတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့စီစဉ်နေတယ်လို့ဒီအမှုနဲ့နီးစပ်သူတွေပြောဆိုတော့ကိုကကပြီး AFP သတင်းမှာဖော်ပြထားပါတယ်။အရင်ကနေပြည်တော်အထူးတရားရုံးမှာစစ်ဆေးနေတာကနေအကျဉ်းတောင်အတွင်းတရားရုံးအသစ်ဆောက်လုပ်ပြီးစီးသွားပြီဖြစ်လို့နောင်ကြားနာစစ်ဆေးတဲ့အမှုတွေကိုနေပြည်တော်အကျဉ်းတောင်အထူးတရားရုံးမှာပဲဆက်လက်စစ်ဆေးမယ်လို့အမှုနဲ့နီးစပ်တဲ့သတင်းရက်ွက်ကပြောဆိုတဲ့သတင်းတွေထွက်လာနေတာပါ။ဒီသတင်းနဲ့ပတ်သက်လို့ VOA ကတီးခြားအတည်ပြုချက်ရဖို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်နေပေမဲ့ အခုထိတော့ဆက်သွဲလို့မရသေးပါဘူးနေပြည်တော်ရဲတပ်ဖွဲ့ကိုဆက်သွဲမေးမြန်းရမှာတော့ဒီကိစ္စသူတို့သိရှိမထားပါဘူးလို့ VOA ကိုပြောပါတယ်တောင်ဆန်းစုကြည်လို့စစ်ဆေးတဲ့အမှုတွေနဲ့ပတ်သက်လို့သတင်းနောက်တွေလာရောက်ခွင့်မရှိသလိုရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးမီဒီယာတွေနဲ့ပြောဆိုခွင့်စစ်ကောင်စီဘက်ကပိတ်ထားတာကြောင့်အမှုကိစ္စကြားနာစစ်ဆေးမှုအသေးစိတ်ကိုတော့မသိရသေးပါဘူးနေပြည်တော်နဲ့ရန်ကုန်မှာဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာရယူမှုအဆောက်အဦဆောက်လုပ်မှုစတဲ့အမှုတွေပြန်ခေါ်သက်တွေကိုနေပြည်တော်အထူးတရားဥပမာဒီကနေ့ဇွန်လ21ရက်နေ့ကစစ်ဆေးခဲ့ပါတယ်
တူရကီနိုင်ငံကနေဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့လူ၄သန်းကိုအကူအညီပေးနေတဲ့အစီအစဉ်သက်တမ်းတိုးရေးဟာကိုချင်းတိတ်ခါပိုင်းအရာမလုံမဖြစ်လုပ်ကိုလုပ်ရမယ်အရေးကြီးကိစ္စဖြစ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုကူတာရက်စ်ကလုံခြုံရေးကောင်စီကိုတနင်္လာနေ့ကပြောပါရယ
် I strongly appeal to the members of the council to maintain consensus on allowing cross-border operations by renewing
ဆုံးဖြတ်ချက်2585ဖြစ်တဲ့နေဆက်ဖြတ်အကူအညီပေးရေးသဘောတူညီချက်ကိုနောက်ထပ်ဆန္ဒလာတက်တန်းတို့ဘုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုကျွန်တော်ခိုင်ခိုင်မာမာမြတ်တာရက်ခံပါတယ်အကူအညီနဲ့အကာအကွယ်လိုအပ်နေတဲ့နေရာကလူ4,100ရဲ့ဒုက္ခနဲ့ထိခိုက်လွယ်တဲ့အနေအထားကိုကူညီဟာကိုချင်းတိတ်ခါပိုင်းအရာမဖြစ်မနေလုပ်ကိုလုပ်ရမယ့်ကိစ္စဖြစ်ပါတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကပြောသွားတာပါအဲ့ဒီလူဦးရေရဲ့80ရာခိုင်နှုန်းကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းသူကပြောပါတယ်စူလိုင်လ10ရက်နေ့မှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကဒီကိစ္စအပေါ်အဆုံးဖြတ်ပေးကြမှာပါရုရှားကဒီဆီးရီးယားဆွေးကနေတဆင့်အကူအညီပေးလို့ပြီးတော့တရုတ်ကတော့တက်တန်းတိုးတာကိုထောက်ခံမခံမသိကြသေးပါဘူးကမ္ဘာစားနပ်ရိက္ခာအဖွဲ့အပါအဝင်ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားရေးအဖွဲ့6ဖွဲ့ရဲ့အကြီးအကဲတွေကတော့တက်တန်းတိုးဖို့ပူးတွဲကြေညာချက်တရက်ထုတ်ပြန်ထားပါတယ်ပြည်တွင်းပြည်ပဆီးရီးယားပြည်သူတွေကိုကူညီဖို့ကုလသမဂ္ဂကဒေါ်လာ10ဘီလီယံတောင်းခံထားပါတယ်ရှင်
လူထောင်ပေါင်းများစွာပါဝင်တဲ့ရှင်းနှစ်မြောက်နိုင်ငံတကာယောဂကျင့်စဉ်နေ့အခမ်းအနားကိုအိန္ဒိယနိုင်ငံကဥဆောင်ပြီးမစ္စရုမြို့မှာအင်္ဂါနေ့ကကျင်းပခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နေရန္ဒရာမိုဒီကလည်းနိုင်ငံတောင်ပိုင်းကကာတနာတာကာပြည်နယ်မှာယောဂလို့နိုင်ငံတကာမှာသိကြတဲ့ယောဂကျင့်စဉ်ကိုပါဝင်ကျင့်ခဲ့ကြပါတယ်။ရာသီဥတုအပြောင်းလဲတဲ့ပဋိပက္ခတွေလို့ကဘာတဝါစိန်ခေါ်ချက်တွေကိုရင်ဆက်ရမှာယောဂကျင့်စဉ်ဟာကျွမ်းကျင်လိမ္မာအသိစိတ်ဓာတ်ပြည့်ဝစေပြီးမြတ်တကယူနာပွားများစေပါတယ်လို့ဝန်ကြီးချုပ်ဗိုဒီကသူ့မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူတွေနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ရန်ကုန်ကသတင်းပြပုချက်တစ်ခုကိုတင်ဆက်ပေးပါမယ်73စီစီရီတက်နေသလိုခီးသွွားတွေလည်းနဲလာနေတာမို့ခီးတဲ့တင်ရင်လိုင်းတွေအခက်ခဲတွေနဲ့ကြုံနေရတဲ့အကြောင်းစပြောပြပေးပါမယ်။မြန်မာနိုင်ငံမှာ73စီစီရီတက်နေရတဲ့အပြင်ခီးသွွားတွေလည်းနဲနေတာကြောင့်လုပ်ငန်းမရအောင်ထိမ့်ပြီးပြေးဆွဲနေရတယ်လို့ပြည်တွင်းခီးတဲ့ရင်လိုင်းလုပ်ငန်းရှင်တွေကပြောပါရယ်။လက်ရှိအခြေအနေဟာရုန်းကန်ဖို့အခက်ခဲဆုံးအချိန်ဖြစ်ပြီးအခြေအနေပိုဆိုးလာရင်တော့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အပြောင်းအလဲတစ်ခုခုလုပ်ရလိမ့်မယ်လို့ရင်လိုင်းတိုင်ရှင်တွေကပြောပါရယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညာပြပြပေးပါရှင
်ဓာတ်ဆီတလီတာကိုကျက်2000ကျော်ဒီဇယ်တလီတာကိုကျက်2500ကျော်လာပြီးတဲ့နောက်မှာတော့မြန်မာပြည်ကပြည်တွင်းခရီးသည်ပို့ဆောင်ရေးလုပ်ငန်းတွေလည်းတဖြည်းဖြည်းရပ်တည်ဖို့ခက်ခဲလာတယ်လို့လုပ်ငန်းရှင်တွေကပြောပါရယ်အမျက်မရတဲ့ခီးစဉ်တွေရှိပေမဲ့လည်းလုပ်ငန်းမရက်သွားအောင်ထိမ့်ပြီးလဲပတ်နေရတယ်လို့ရန်ကုန်မန္တလေးခရီးသည်ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါရယ်
ဒါကတော့ကျေကျေလေးနေဆောင်ပြီးကြောက်နေတာပေါ့နော်။ဒီကတအားကျက်သွားတော့ကျကုန်ကြေးကစီဝါမာရင်းကိုသတိငွေလောက်ပိုတက်သွားလေ။ဆဲတဲ့ cognitive side အဲ့လိုမျိုးတွေကိုကြည့်ရအောင်။ဒါမှမဟုတ်လို့လုံလန်းကြီးရက်ပြဖို့ဆိုတာမျိုးကတော့အဲ့ဒါတော့အဲ့ဒါမှပိုအခြေအနေဖြစ်ကုန်ပါတော့နော်။ခါဒီထားပါတော့ဒီခေါက်ကဟိုသတိလောက်ဆဲရတယ်။ဒီခေါက်ကဟို၃သိန်းလောက်ကျန်နေဆိုရင်ဖိုက်ရတဲ့ခေါက်ကသတိနှုတ်လိုက်လို့ရှိရင်တော့၂သိန်းလောက်ပဲပိုတဲ့အကျိုးများရှိရတာပေါ့
။ရန်ကုန်မန္တလေးပြေးဆွဲနေတဲ့ခီးတဲ့ရင်လိုင်းတစ်လိုင်းရဲ့အသွားအပြန်ကုန်ကြစရိတ်ကစီဘိုးဝန်တန်းဘိုးလန်တရာကြီးအားလုံးပေါင်းရင်ကျက်၁၀သိန်းလောက်ရှိပါတယ်တခါတလေဒီကုန်ကြစရိတ်ရဲ့တဝက်လောက်ပဲပြန်ရတယ်လို့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါတယ်2021ခုနှစ်ထဲကိုဗစ်ကပ်ရောဂါကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ရတော့ကရင်းစည်းကနှုံးထားတွေကိုရင်လိုင်းတချို့ကတိုးပြီးကောက်ယူခဲ့ပါတယ်အခုတော့73စီဈေးတက်ပြီးခီးသွားတွေလည်းကျသွားတဲ့အတွက်ဒီထက်တိုးပြီးယူဖို့တော့မဖြစ်နိုင်ဘူးလို့မန္တလေးပုဂံညောင်ဦးပြေးဆွဲနေတဲ့ရင်လိုင်းပိုင်ရှင်တူက VOA ကိုပြောပါတယ
်2000ယူရဲ့ line ဆို2000 3000ဒီတက်သွားတယ်2000ခွဲထိတက်သွားမှာမျိုးရှိရပြမန္တလေးပုဂံညောင်ဆွဲနေတဲ့ line ဆို1000ခွဲနဲ့ပဲဆက်ဆွဲနေရရှိတယ်တကယ်တော့စီဈေးနှောင်းရကြိုက်လာဆိုမကြိုက်ဘူးခီးတဲ့ရာလေအခုလက်ရှိနေတာက 10ယောက်တော့မပြေဘူးဗျ5ယောက်6ယောက်အဲတခါလေ4ယောက်လောက်နဲ့ထွက်နေရတာအဲမျိုးဆိုရင်ဒေသဘောကရှုံးတာ5000 6000 အထက်ပဲဒါပုံမှန်တစ်ကောက်ရှုံးတာပေါ့နော်ကားကဇင်းလုံးတက်မှာလေစင်တော်များများစဉ်းစားနေကြပြီဒါပေမဲ့ခီးသွားမရှိဇင်းလုံးထပ်တက်လိုက်ရင်လည်းပို့ဆိုးသွားမှာဆိုတော့ဟောဒီတိုင်းပဲဆက်သွားနေရတာပေါ့နော
်ရန်ကုန်မှာအောက်တိန်95လီတာကို2250ကျပ်ရှိပြီးစကိုင်းတမူးမှာတော့2430ကျပ်ရှိပါတယ်ပရီမီယံဒီဇယ်ကတော့တလီတာကိုရန်ကုန်မှာ2620ကျပ်ဖြစ်ပြီးမန္တလေးတိုင်းမိုးကုတ်မြို့မှာတော့ကျပ်2280ဈေးရှိပါတယ်ဒါတွေကတော့လိုင်စင်ရလက်ကားစီဆိုင်တွေကရောင်းချတဲ့ဈေးနှုန်းတွေဖြစ်ပြီးတော့ပြင်ပလက်လီပေါက်ဈေးမှာတော့ဒီဈေးနှုန်းတွေထက်များပါတယ်မကြသေးခင်ကကချင်ပြည်နယ်ပူတာအိုမှာဓာတ်ဆီတကားလန်ကိုကျပ်4000အထိအမြင့်ဆုံးတက်ခဲ့ပါတယ်
ဒီလေးရလည်းဒါပြောမယ်ဆိုလို့ရှိရင်တသမာရလည်းဖြစ်တယ်မလို့ဖြစ်တယ်ဟိုစားလည်းပိုးသိုးသွားရင်တော့ဟိုတခုခုတော့စီရင်ရမှာပေါ့နော်အဲ့လိုဒီခုလက်ကြီးနေစားလေးတိုင်းကတော့ဇမခါတိုးဖို့ဆိုတော့စားရတော့ဟိုမဖြစ်သေးပါဘူးကိုကတော့နေကိုကကိုမကိုင်းလို့တိုးလိုက်ရင်တော့လေလူများတစ်ဖက်သားပေါ်ကြဆိုကိုကခါချက်ကပိုးချက်သွားရင်လေကျန်တဲ့ဟာတွေကကိုကိုရဲ့ဒီကိုလိုက်ချက်ကုန်တာလေ
73စီဈေးတွေလည်းတိတိတတတက်လာနေတာကြောင့်နိုင်ငံတိုင်းလိုလိုမှာကုန်တင်ကနဲ့ခရီးဈေးတွေလည်းလိုက်တက်နေပါတယ်အိန္ဒိယထိုင်းနိုင်ငံမှာလည်းကားလက်မှတ်ဈေးနှုန်းတွေကိုတိုးပေးဖို့အဝေးပြေးရင်လိုက်လုပ်ငန်းရှင်အသင်းကသူတို့အစိုးရကိုတောင်းဆိုနေပါတယ်မလိုက်လျော့ဘူးဆိုရင်တော့လာမယ့်ဇူလိုင်လ1ရက်ကစပြီးရင်လိုက်ပြေးဆွဲတာကို80ရာခိုင်နှုန်းလောက်ရှော့ချလိုက်မယ်ဆိုပြီးထိုင်းအစိုးရကိုဖိအားပေးနေပါတယ်တချို့ကလည်းကုန်ကြဈေးအကြောင်းလုပ်ငန်းခဏရပ်ထားကြတယ်လို့ထိုင်းသတင်းတချို့ကဒီနေ့ဖော်ပြထားပါတယ်ခင်ဗျာ
ကိုညဉ့်ညံပြပြပေးခဲ့တဲ့ခီးသည်တင်ရင်လိုင်းတွေရဲ့အကြက်တဲ့အခြေအနေအကြောင်းနားဆင်ခဲ့ရတာပါအခုတစ်ခါတော့ထိုင်းနိုင်ငံရောက်ရေလုံသားတွေအတွက်အလုပ်လုပ်ခွင့်ဗီဇာတိုးလိုက်တဲ့သတင်းပြပြပေးပါမယ်ဒေါ်လာဘီလီယံပေါင်းများစွာလည်ပတ်နေတဲ့ထိုင်းငါးဖမ်းလုပ်ငန်းမှာရေလုံသားတွေလိုအပ်ချက်ရှိနေတာကြောင့်ထိုင်းအစိုးရကသူ့နိုင်ငံတွင်းမှာရှိနေပြီးသားမြန်မာအပါအဝင်အိမ်နီးစဉ်၄နိုင်ငံတွေကနေလာတဲ့လုပ်သားတွေကရေလုံသားလက်မှတ်ကိုင်ဆောင်မှုသူတွေကိုနှစ်နှစ်အလုပ်လုပ်ခွင့်ဗီဇာပေးမယ်လို့ဒီရက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒါဟာထိုင်းနိုင်ငံအတွက်ဒါဟာထိုင်းနိုင်ငံအတွင်းမှာရေလုံသားရှားပါမှုကိုဖြေရှင်းနိုင်ဖို့အတွက်နောက်ထပ်ဖိတ်ခေါ်ချက်ဖြစ်တယ်လို့လည်းအလုံသမားရေဆောင်ရွက်နေသူတွေကဆိုပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဟာကမ္ဘာမှာပင်လယ်ဆာထုတ်လုပ်တင်ပို့မှုတတိယအကြီးဆုံးနိုင်ငံဖြစ်ပြီးဒေါ်လာဘီလီယံပေါင်းများစွာနဲ့လည်ပတ်နေတာပါနိုင်ငံရဲ့ဝင်ငွေအများဆုံးရရှိတဲ့ပင်လယ်ဆာလုပ်ငန်းဟာရေလုံသားတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ပြီးနာမည်ပြက်ခဲ့တာကြောင့်EU ဥရောပနိုင်ငံတွေနဲ့အနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုတွေနဲ့ဝေဖန်မှုတွေပြင်းပြင်းထန်ထန်ခံခဲ့ရပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရဟာငါးဖက်လုပ်ငန်းမှာဥပဒေအသစ်တွေထုတ်ပြန်ပြီးချက်ချက်မမတ်ပြောင်းလဲသတ်မှတ်ခဲ့ပေမဲ့လည်းရေလုံငန်းရှင်တွေနဲ့အစိုးရကြားမှာလည်းညှိနှိုင်းမရတာတွေဖြစ်ခဲ့သလိုမြန်မာနိုင်ငံဘက်ကလည်းရေလုံသားတွေခေါ်ယူဖို့ကိစ္စတွေလည်းကြန့်ကြာနေခဲ့ပါတယ်။အခုအခါမှာတော့သူ့နိုင်ငံတွင်းမှာရှိနေတဲ့မြန်မာအပါအဝင်အိန္ဒိနာပြင်နိုင်ငံ၄နိုင်ငံကရေလုံသားတွေအဖြစ်အလုပ်လုပ်မဲ့သူတွေကိုအလုပ်လုပ်ခွင့်နှစ်နှစ်ဗီဇာပေးမယ်ဆိုပြီးထပ်ပြီးကမ်းလှမ်းခဲ့တာဖြစ်တယ်လို့လည်းရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဟုတ်အရင်ကတည်းကသူကလိုအပ်နေတယ်တော့ရေလုံသားပဲအဲ့ဒါကိုလည်းမြန်မာနိုင်ငံနဲ့တရားဝင်အမှုစာချုပ်ချုပ်ပြီးခေါ်ယူဖို့ဒီနေ့နိုင်တယ်လည်းမရရှိကြကြဘူး။ဒီမှာရောကုန်းမှာရောလုံသားအမြဲတမ်းရှားပါးပြက်လက်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ2021မှာဆိုလို့ရှိရင်တရားဝင်အင်းနီနာချင်းနိုင်ငံဖြစ်တဲ့မြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေကနေလောက်တာဦးအနေဆုံး၄သိန်းရအောင်ဒီလိုစာချုပ်တွေနဲ့ခေါ်မယ်ဆိုပြီးသူတို့စီစဉ်ခဲ့ကြပါတယ်အဲ့ဒီလောက်သားတွေကအမှုစနစ်နဲ့လားတပွဲပွဲတော့ဝင်နေရပြီနိုင်ငံ၃နိုင်ငံနဲ့တို့တော့ရေစက်သားနေနေဝင်လာတဲ့ဟာကလုံးဝမရှိတဲ့အတွက်ကြောင့်ပြည်လည်းငါးဖမ်းလေးတွေမှာပြက်လက်နေတဲ့လောက်သားတွေကိုရရှိဖို့အတွက်တော့နောက်ထပ်နီလန်တဲ့တစ်ခုသူဖန်ကြီးလိုက်တာကဖဲနိုင်ငံတွင်းမှာရောက်ရှိနေကြတဲ့၄နိုင်ငံပေါ့သူပြောချင်တာကတော့မြန်မာကမ္ဘောဒီးယားလာအိုပြင်နာလောက်သားတွေအားလုံးဟာတို့တို့ရှိမှာဒီလိုဝင်ပတ်စပို့ရှိနေရမယ်ဒီလုံတန်းလက်မှတ်ကန်ဆောင်ခဲ့ဘူးတော့ပုတ်ကိုဖြစ်ရမယ်အဲ့လိုပုတ်ကိုမျိုးတွေဆိုလို့ရှိရင်ဒီပင်လယ်ငါးဖမ်းလေးလုပ်ငန်းတွေမှာဟုတ်တရရအလုပ်ဆောက်လို့ရပါပြီအဲ့ဒါဆိုရင်ထိုင်းအစိုးရကနေမှဖွင့်ပြချက်ပြုခဲ့တာကတော့နှစ်နှစ်တက်တန်းရှိတဲ့အလုပ်လုပ်ကန်ကိုလက်မှတ်ကိုထုတ်လုပ်ပြီးမှလို့သူကညှိနှိုင်းထားတာဖြစ်ပါတယ်ခင်ဗ
ျထိုင်းနိုင်ငံရဲ့ဝင်ငွေအရဆုံးပင်လယ်ဆာလုပ်ငန်းဟာပင်လယ်ငါးဖမ်းလုပ်ငန်းကိုအမိပြုနေရတဲ့အတွက်ငါးဖမ်းလုပ်ငန်းတွေတိုးတက်လာဖို့အတွက်အခုလိုမျိုးရေလုံသားတွေကိုခေါ်ယူနေရတာဖြစ်ပါတယ်။ကိုဗစ်ကပ်ပေးကြောင့်စီးပွားရေးကျဆင်းနေတာကိုပြန်လည်ထူထောင်မှုနဲ့ရန်နာထားရတဲ့ငါးဖမ်းလေတွေအတွက်လေလုံသားတွေလိုအပ်နေတာကြောင့်အခုလိုဖိတ်ခေါ်နေတာဖြစ်တယ်လို့လည်းဆိုပါတယ်
။ ten nengan ye di ini satu gun dengan ye sisi yang kau nua itu urban ni nang nengan itu ibu lima penelitian ni yasi depan yang uria ten di depan yang uria ni ane ya elok di penelitian itu lo boleh suing apa ni dia le sesi mesti apa mana depan lo kau ni ma di penelitian dengan ye le kumpa ma tu demi malam macam apa ya tengah dua eli kumpa jam jatuh le ya ni hari nak kadi lembam di zon lo jatuh ya ni hari tak apa yang lebih agak demi ma
ပုံမှန်ပြန်လေပတ်လို့ဘူးလို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာဟုတ်ပေါ့ထိုင်းပင်လေစာထုတ်လုပ်တဲ့ပုံမှုဟာကမ္ဘာမှာတတိယအကြီးဆုံးဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်နေတဲ့ရွှေပြောင်းလုပ်သားတွေပေါ်ကျွန်ပြုတ်ခိုင်းစင်မှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာခဲ့တဲ့အတွက်ထိုင်းပင်လေစာလုပ်ငန်းတင်ပို့မှုဟာမကြာသေးခင်နှ
ကြံရတယ်ဘယ်မှလည်းတွားလာကိုမပြူဘူးဒီလိုအင်္ဂါကိုလည်းနိုင်ငံတော်တတ်မှတ်ထားတဲ့နုံနာတိုင်းမရဘူ
း GSP အစီအစဉ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုခန့်စားခွင့်ရှိတဲ့ထိုင်းနိုင်ငံဟာထိုင်းငါးဖမ်းလုပ်ငန်းမှာရေလုံသားတွေရဲ့ရပိုင်ခွင့်တိုးတက်အောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းပင်လယ်စာလုပ်ငန်းတွေအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်ကဆန့်ကျင်ခဲ့တာတွေလည်းရှိခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံရောက်ရေလုံသားတွေအတွက်အလုပ်လုပ်ခွင့်ဗီဇာတိုးပေးလိုက်တဲ့သတင်းမအေးမှပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးသတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးပါမယ်။စီးပွားရေးအကြက်တဲတွေဆူဆူရွရွကြုံနေရတဲ့သီရိလင်္ကာနိုင်ငံမှာကလေးငယ်အများအပြားအဟာရချို့တဲ့ပြီးတေဆုံရမယ်အနေရနဲ့ရင်ဆိုင်နေရတာကြောင့်အကူအညီပေးကြဖို့ကုလသမဂ္ဂကပြန်ပန်ကြားလိုက်ပါတယ်။ဒီလင်္ကာမှာကလေးငယ်1.9တန်းကိုကူညီထောက်ပံ့ပေးနိုင်ရေးရန်ပုံငွေဒေါ်လာ25တန်းလိုအပ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောင်းခံထားတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာရှလိုင်းသတင်းပေးပို့ထားတာကိုညံဝင်းအောင်ပြောပြပေးပါရှင
်။1948မှာလွတ်လပ်ရေးရခဲ့တဲ့ဒီလင်္ကာနိုင်ငံရဲ့လက်ရှိစီးပွားရေးအကြက်တဲကအဆိုးဆုံးအခြေအနေဖြစ်ပါတယ်။နိုင်ငံတွင်းအကူအညီလိုအပ်နေသူ 5.8 တန်းရှိတဲ့အထက်ထက်ဝက်လောက်ကကလင်းငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလင်းငယ်နှစ်ဦးတိုင်းမှာတဦးလောက်ဟာအရေးပေါ်အကူအညီလိုအပ်နေပြီးအာဟာရမလုံလောက်တာ၊ကျန်းမာရေးစောင့်ရှောက်မှု၊တောက်သုံးရည်တန့်၊ပညာရေးနဲ့စိတ်ကျန်းမာရေးဝန်ဆောင်မှုပေးဖို့လိုအပ်တယ်လို့ UNICEF ကပြောပါတယ်။အာဟာရချို့တဲ့မှုကသီရိလင်္ကာကလင်းငယ်တွေကောင်းမွန်စွာနေထိုင်နိုင်ရေးနဲ့အသက်အန္တရာယ်ကိုပါချင်းချောက်လာနေတယ်လို့ကိုလံဘိုမြို့အခြေစိုက် UNICEF ရဲ့ဒီလင်္ကာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Christian Scoop ကပြောပါတယ်တောင်အောင်နိုင်ငံတွေကအသက်5နှစ်အောက်ကလင်းငယ်တွေထဲမှာဒီလင်္ကာကလင်းငယ်တွေကအာဟာရချို့တဲ့မှုဒုတိယအဆိုးဆုံးရင်ဆိုင်နေရတယ်လို့သူကဆိုပါတယ်ဒါကြောင့်ကလင်းငယ်တွေအသက်ဘေးကလွန်မြောက်နိုင်ရေးအရေးပေါ်အကူအညီပေးဖို့ UNICEF ကအချိန်လူလှုပ်ဆောင်နေရတယ်လို့ Mr. Scoop ကပြောပါတယ
် The target is to treat 56,000 children for severe acute malnutrition over the
UNICEF ရဲ့အစီအစဉ်အရအာဟာရပြတ်လတ်မှုအဆိုးဆုံးခံစားရတဲ့ကလေးငယ် 96,000 ကို6လ9လလောက်အထိပြုစုစောင့်ရှောက်ဖို့ရည်ရွယ်ထားပါတယ်။အဲဒီလိုမှမဟုတ်ရင်သူတို့အသက်ဆုံးရှုံးနိုင်ဖွယ်ရှိပါတယ်။အကူအညီတွေရခဲ့မယ်ဆိုရင်ဒီကလေးတွေရဲ့အသက်ကိုကယ်တင်နိုင်မှာဖြစ်ပါတယ်။
သီရိလင်္ကာကလေးငယ်လီတာသမ8တန်းရဲ့ပညာရေးအခြေအနေကလည်းမရေရာလှဘူးလို့ UNICEF ကဆိုပါတယ်။ကျောင်းတော်များများမှာကျွေးမွေးရေးအစီအစဉ်တွေရပ်ဆိုင်းလိုက်တဲ့အတွက်ကလေးငယ်တွေကျောင်းထွက်ကုန်ကြတာများပါတယ်။နောက်နှစ်လလောက်ဆိုရင်ကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်တွေအတွက်မရှိမဖြစ်လိုအပ်တဲ့ဆေးဝါး25မျိုးကလည်းပြတ်လတ်တော့မယ်အနေထားရှိပါတယ်။သီရိလင်္ကာရဲ့လက်ရှိအကြက်တဲကကလေးငယ်တွေအတွက်ပိုပြီးစိုးရိမ်စရာအခြေအနေဖြစ်လာစေတယ်လို့ဌာနကိုယ်စားလှယ် Scoop ကပြောပါတယ်။
There are already 10,000 children in institutional care in Sri Lanka, mainly due to
Thiri Linga ka saung shao yi ge ha ri ma kle ngae 1000 lao shi ba de. A mya su ka sin ye lo yauk la ja da ba. Da ba mai ai lo ge ha ri ka kle ri lu la myauk phu kaung mon ne niya do ma houp ba bu. Let shi a che ni ri ka le po so la ba de. Ta tami ri ko set pi ma jwe tha nai da chao saung shao yi ge ha ri ko po lai ja de mi ba ri le များလာကြပါတ
ယ် UNICEF ရဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်နေထဲမှာတော့ဆင်းရဲတဲ့ကလေးတွေအာဟာရဓာတ်လုံလောက်စွာရရှိဖို့ကလေးငယ်တသိန်းအတွက်ကျောင်းတွင်းနေလေစာကျွမ်းမွေးရေးလည်းပါဝင်ပါတယ် UNICEF ကတောင်းခံတဲ့ဒေါ်လာ25တန်းထဲမှာလူ 1.2 တန်းအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုလူတန်းခွဲအတွက် တောက်ရည်တန်ရရှိဖို့နဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်မဲ့အခြားကူညီထောက်ပံ့ရေးအစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့မနေ့ဂျွန်လ20ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့အကြောင်းဆက်ပြီးပြောပြပေးချင်ပါတယ်။ကမ္ဘာပေါ်မှာ3မိနစ်ရောက်တိုင်းလူတဦးဟာအိုးအိမ်စွန့်ခွာနေရပြောင်းနေရပါပါ။လူ69ဦးမှတအူးကအဆိုင်လမ်ခိုးလုံခွင့်တောင်းခံသူ IDP ပြည်တွင်းမှအိုးအိမ်စွန့်ခွာပြေးရသူဒါမှမဟုတ် refugee ဒုက္ခသည်ဖြစ်ကြရပါတယ်ဂျွန်လ20ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့အကြောင်းကိုဝင်းခမောင်ပြောပြပေးထားပါတယ်ရှင
်ကမ္ဘာပေါ်ကဒုက္ခသည်တွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နှစ်စဉ်ဂျွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသမဂ္ဂတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2001ခုနှစ်မှာစတဲ့အထိမ်းအမှတ်ပြုလုပ်တာဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်လဲ။ခိုလုံခွင့်ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံခွင့်ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်။ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်စွန့်ခွာနေရပြောင်းနေရတာပါ။လူ69ဦးမှာတဦးကခိုလုံခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်စွန့်ခွာပြေးရသူ IDP ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ် Refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုအဖွဲ့ကြောင့်နှိတ်ကုတ်ခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်ကုန်ထီဆိုရင်လူပေါင်း86သန်းခွဲဟာသူတို့နိုင်ငံပြည်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ်Silence Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်မှာဆိုရင်ဒီလိုအဖြေဆောင်နေသူ4.2တန်းလောက်ရှိပါတယ် ITP OA စုံခွာပြေးရသူIDP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူဖြစ်ပါတယ်။လက်နက်ကင်ပြိပခအကြမ်းဖက်မှုလူခွင့်ချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောက်နောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ။2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ်။migrant ရွှေပြောင်းအခြေချသူရွှေပြောင်းအခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေပြောင်းနေထိုင်သူမှန်သမျှကိုပြောတာပါအန္တရာယ်ကြောင့်အသက်ဘေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်ရွှေပြောင်းတာကလည်းတရားဝင်နီးတရားဝင်နီးလမ်းနေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါရီအကုန်ဖြစ်နိုင်ပါတယ်2020ခုနှစ်မှာရွှေပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်ဒုက္ခသည်ခိုလုံခွင့်ရှောက်ထားသူပြည်တွင်းနေရစွန့်ခွာပြေးရတဲ့ IDP နဲ့ရွှေပြောင်းအခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝကွဲပြားပါတယ်။ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်အရေးတချို့ရွှေပြောင်းအခြေချသူတွေမရနိုင်ပါဘူး။ဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါ။တစ်ဖက်မှာတော့ရွှေပြောင်းခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလှုပ်ဆောင်ရပါမယ်။သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ
်။ကိုဝင်းခမောင်ပြောပြပေးခဲ့တာပါ။ဒေါ်ရရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။ပကြခင်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်း나 यु ဘက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
View American တဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလမ်မီတာ190 kHz 1505တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရေးသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရင်မတိုင်ခင်အခုရင်ဆုံးတော့သတင်းဆောင်မတစ်ခုကိုတင်ဆက်ပေးချင်ပါတယ်။ဘီလတ်မြေဟာဆောက်လုပ်ရေးလုပ်ငန်းမှာအရေးပါတဲ့အရာတစ်ခုဖြစ်ပေမဲ့အဲ့ဒီဘီလတ်မြေကိုထုတ်လုပ်ဖို့အတွက်ဖန်လုံအိမ်တန်းငွေတွေထွက်ပါတယ်။အခုတော့စွန့်ပစ်အစားအစာတွေကနေဘီလတ်မြေထုတ်နိုင်တဲ့နည်းကိုဂျပန်သုတေသီတွေကရှာဖွေတွေ့ရှိသွားပါပြီ။ဂျပန်နိုင်ငံမှာစွန့်ပစ်အစားအစာတွေနဲ့ပတ်သက်လို့ကြီးမားတဲ့ပြဿနာရှိနေတာကြောင့်အခုနည်းပညာသစ်ကအသုံးဝင်စေနိုင်ပါတယ်။ဒါပေမဲ့သူတို့တီထွင်လိုက်တဲ့ဘီလတ်မြေကရေဆိုးမခံသလိုသရိုက်ဆန်တွေလာစားကြမဲ့အရေးကကာကွယ်ဖို့ဆိုတဲ့အခက်အခဲတွေလည်းရှိနေပါသေးတယ်။ဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုစောင်းဝင်းလိုင်ကတင်ပြပေးပါမယ်ရှင
်။ပြဿနာအတော်များများကိုဖြေရှင်းနိုင်မယ့်နည်းလမ်းကိုတိုကျိုတက္ကသိုလ်ကတက်ခွဲကမ်းမှာသူတည်တည်တီထွင်နေကြပါလေ။သူတို့ကသဘောအပတ်ဝန်းကျင်ထိခိုက်စေမဲ့ကာဗွန်တန်းငွေတွေမထွက်ဘဲဆောက်လုပ်ရေးလုပ်ငန်းမှာလိုအပ်နေတဲ့ပစ္စည်းတွေကိုဘယ်လိုဖန်တီးပေးနိုင်မလဲဆိုတာကိုတီထွင်နေကြတာပါ။ဒါမှမဟုတ်စွန့်ပစ်အစားအသောက်တွေနဲ့ပြန်အသုံးချနိုင်တဲ့ပစ္စည်းတွေအဖြစ်ဘယ်လိုပြောင်းလဲလုပ်ဆောင်နိုင်မလဲဆိုတာပါ။ကုတ္တမရှိတာနဲ့ယူရစကားကြီးတို့နှစ်ဦးကစွန့်ပစ်အစားအစာတွေကနေတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေနိုင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်မဲ့ဘီလမြေအဖြစ်ဘလို့ထုတ်လုပ်နိုင်မလဲဆိုတာကိုတီထွင်စမ်းသပ်နေကြတာပါသူတို့စမ်းသပ်မှုအသစ်ကတာမန်ကွန်ကရစ်တွေတဲ့စက်နိုင်အားကွေးနိုင်အားနဲ့ကြံ့ခိုင်မှုလေးစပိုကောင်းတယ်လို့ဆိုပါတယ်သူတို့ကကဘာကြီးပုံနေမှုကိုရှော့ချပြီးစွန့်ပစ်အစားအစာတွေပုတ်တိုးသွားတဲ့အချိန်မိသိန်းတန်းငွေတွေထွက်တာတွေပပျောက်သွားအောင်လှုပ်ဆောင်လိုကြတာပါယူရစကားဟိဟာဆမုတ်တိပန်ဆိုင်ရာတွဲဘပါမောက်ခတူပါသူကဘီလက်မြေကိုအခြေခံတဲ့ကွန်ကရစ်တွေကိုအစားထိုးနိုင်မဲ့ရေရှည်ခံနိုင်ရှိတဲ့နည်းပညာအကြောင်းသူတည်တနာလုပ်နေတာ
ပါ။もともとコンクリートが専門で、でまあコンクリート
ကဘာနဲ့အောက်ဆိုက်တန်းငွေထွက်တဲ့အတွက်ကွန်ကရစ်ကသဘောပေါက်ဝင်ကြတဲ့ကြီးမားတဲ့ဆူကျိုးတွေဖြစ်စီပါတယ်။နောက်တစ်ခုကကွန်ကရစ်လုတ်တဲ့နေရာမှာအဓိကပါတဲ့ထုံးကလည်းတဖြည်းဖြည်းရှားလာနေပါတယ်။အဲ့ဒါကိုကျွန်တော်ကအစားထိုးနိုင်မဲ့နည်းလမ်းကိုရှာရင်းနဲ့ဒီသူတည်တနာကိုလုပ်ဖြစ်သွားတာပါ။
လန်နံမြို့အခြေစိုက်အခြေတမ်ဟောက်စ်ကသိပ္ပံကြံထဲမှာဖော်ပြထားတဲ့သုတေသနအရဘီလက်မြေထုတ်ရာကထွက်တဲ့ကာဗွန်အောက်ဆိုက်ဓာတ်ငွေဟာတကမ္ဘာလုံးအတိုင်းအတာနဲ့100ခန့်လုံးရှိတယ်လို့ဖော်ပြထားပါတယ်။အစပိုင်းမှာတော့စကားကြီးကသစ်သားအပိုင်းအစတွေကိုအမှုန့်ဖြစ်အောင်ကျိတ်ပြီးကွန်ကရစ်ဖြစ်အောင်ဆန်းသပ်ကြည့်တာပါ။အဲ့ဒီသစ်သားစတွေကိုအချောက်ခန္ဓာအမှုန့်ဖြစ်အောင်ကျိတ်ပြတာနဲ့ကွန်ကရစ်ဖြစ်ဖိအားပေးတာစတဲ့အဆင့်3ဆင့်ကိုအွန်လိုင်းမှာအလွယ်တကူဝယ်လို့ရနိုင်တဲ့ပေါင်းဆက်ရည်နဲ့ရောပြီးစကားကြီးကစမ်းသပ်ခဲ့ပါတယ
်။ तुम はじめに廃棄野菜がありましたら、
クリーンアップのレペットペニーကိုခြေခံတဲ့နည်းပညာတွေကိုစမ်းလို့ကြည့်ပါတယ်။အဲ့ဒီနည်းကအောင်မြင်တာကိုတွေ့ရတော့တခြားအသီးနှံတွေနဲ့စမ်းသပ်ကြည့်တော့အဲ့ဒါလည်းအောင်မြင်တာကိုတွေ့ရပါတယ်
။ဒါကြောင့်စကားကြီးနဲ့သူတပည့်ကိုတမရှိတာတို့နေရာဟာစွန့်ပစ်အစားအစာတွေကိုအာယုံဆိုင်လှုပ်ဆောင်လာကြပါတယ်။စွန့်ပစ်အစားအစာတွေနဲ့အစောပိုင်းဘီလက်မြေစမ်းသပ်ထုတ်လုပ်မှုမှာတစ်ခုနဲ့တစ်ခုကတ်နေအောင်ပလတ်စတစ်ကိုအသုံးပြုခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီလိုပလတ်စတစ်တွေအသုံးပြုမှုကိုရှောင်ဖို့အတွက်သူတို့ကဒါကိုငကိုကလေးကစတီထွင်လာကြတာဖြစ်ပါလေ။ဒီနည်းပညာကအနာဂတ်မှာအလုပ်ဖြစ်နိုင်တယ်ဆိုတာကိုမရှိတာကသဘောပေါက်သွားပြီးတဲ့နောက်တငယ်ချင်းနှစ်ယောက်နဲ့ Fabula Inc. ဆိုတဲ့ကုမ္ပဏီကိုတည်ထောင်ခဲ့ပါလေ။သူတို့ကစွန့်ပစ်အစားအစာတွေနဲ့လှုပ်ထားတဲ့ဘီလက်မြေတွေနဲ့ခွက်တွေ၊ဇွန်ခင်းတွေ၊အိမ်တော်ပိပောက်တွေကိုတခြားကုမ္ပဏီတွေနဲ့ပူးပေါင်းပြီးထုတ်လုပ်ပါလေ
။ချမပတ်တိုင်းဟန်တဲ့ဆောင်စေကちゃんと物ができるまでっていうのがやっぱり
ကွန်ကရစ်ဖြစ်လာဖို့တော်တော်ခက်ခက်ခဲခဲလုပ်ယူရပါတယ်ကွန်ကရစ်တွေကိုအစပိုင်းမှာဖိအားသုံးပြီးပုံစံလောင်းတော့အမုံအဖြစ်ပဲဆက်ရှိနေတာတို့တခါတလေအေးပြောသွားတာတို့အမျိုးစုံဖြစ်ပါတယ်အဲ့ဒီလိုအစပိုင်းမှာအဆင်မပြေမှုတွေစိန်ခေါ်မှုတွေအများကြီးရှိခဲ့ပါတယ
်မှားယွင်းမှုတွေနဲ့အချင်းချင်းကြုံရပြီးတဲ့နောက်မှာတော့အပူချိန်ကိုအတိုးအလျှော့လှုပ်ပေးရုံနဲ့လိုချင်တဲ့ပုံစံကိုလောင်းယူလို့ရတယ်ဆိုတာကိုသူတို့တွေ့ရှိသွားပါတယ
်တော့最終的なゴールとしては現在使われてプラスチックとかကွန်ကရစ်တို့တိ
ကျွန်တော်တို့ရဲ့အဆုံးသတ်ရည်မှန်းချက်ကတော့တီထွင်ထားတဲ့နည်းပညာကသဘာဝပတ်ဝန်းကျင်ထိခိုက်မှုအများအပြားရှိတဲ့ဘီလက်မြေကိုအစားထိုးနိုင်တဲ့ဘီလက်မြေအဖြစ်ထုတ်လုပ်နိုင်ရေးပ
ါစကားဤနဲ့မရှိတာတို့နှစ်ယောက်ကလက်ဖက်ရွက်လိမ္မော်သီးကျက်သွန်နီကွန်အမုံချစ်ပြီးသားကော်ဖီစိတ်ဂေါ်ဘီတုတ်နဲ့စားစရာထည့်တဲ့ဘူးကွန်တွေကနေဘီလက်မြေတီထွင်နိုင်လိုက်ပြီဖြစ်ပါတယ်အစားအစာတွေကတစ်ဆင့်ထုတ်လုပ်တဲ့အတွက်သူတို့တီထွင်ထားတဲ့ဘီလက်မြေဟာလည်းအယောင်အသွေးနဲ့အနံ့ကလူတွေစိတ်ဝင်စားမှုရှိနိုင်တယ်လို့ဆိုပါတယ် စားစရာတွေနဲ့တည်ချင်ထားတဲ့သူတို့ရဲ့ဗီလက်မြေကိုရေဆိုးခံအောင်လုပ်နိုင်တယ်လို့တရိတ်ဆန်တွေလာမစားနိုင်အောင်လဲဂျပန်ထွက်တစ်ဆေးနဲ့ကာကွယ်ထားလို့ရနိုင်တယ်လို့ဆိုပါတယ်။ဆုံးဖြတ်အစားအစာတွေဟာဂျပန်နိုင်ငံအတွင်းမှာသာမကဘဲတကမ္ဘာလုံးအတွက်ကြီးမားတဲ့ပြဿနာဖြစ်ပါတယ်။2019ခုနှစ်အတွင်းဂျပန်နိုင်ငံမှာဆုံးဖြတ်အစားအစာတန်ချိန်9.8တန်ရှိခဲ့တာကြောင့်2030ခုနှစ်မှာတန်ချိန်2.8တန်အထိရော့ချနိုင်အောင်ဂျပန်အစိုးရကရည်ရွယ်ထားတာပါ။ဆုံးဖြတ်အစားအစာတွေကနေထုတ်လုပ်တဲ့ဗီလက်မြေဟာပြန်လည်အသုံးပြုလို့ရနိုင်တယ်လို့တဘာဝအလျောက်ဆွေးမြေ့ပျက်စီးသွားနေတာကြောင့်အသုံးမလုပ်တော့တဲ့အခါမြေကြီးတဲ့မြို့ပစ်လိုက်လို့လည်းရနိုင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါအခုတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါမတိုင်ခင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းတွေကိုတင်ဆက်ပေးခြင်းပါတယ်ယူကရိန်းနဲ့ရုရှားကိုခုခံတဲ့တိုက်ပွဲတွေအတွင်းအသုံးပြုနိုင်တဲ့အသုံးပြုနိုင်အောင် workshop တစ်ခုမှပြိုင်ကားတွေကိုစစ်သုံးကားတွေအဖြစ်ပြောင်းလဲနေပါတယ်။အာရှဒေသတချို့မှာရေတွေကြီးဥရောပမှာအပူလိုင်းဖြတ်ဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းအတူတွေကိုမဟိတနာကျော်ပြောပြပေးမှာပါရှင်။
ဒီကောင်ကိုယူကရိန်းကားဆက်ပြင်စရာတွေအတွင်ပြောင်းလိုက်ကြပါတယ်။ပြိုင်ကားအဟောင်းတစ်စီးကိုလမ်းကျန်း၃ကားဖြစ်နေပြောင်းပြီးတော့ရုရှားကိုခုခံတဲ့တိုက်ပွဲမှာသုံးတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဇပိုရီရှားမြို့ကကားဝက်ရှော့တစ်ခုမှာပြိုင်ကားတွေကိုတိုက်ပွဲသုံးကားတွေဖြစ်ပြောင်းလဲတက်ဆင်နေကြတာကိုဥဆောင်သူကတော့စစ်ပွဲကြီးမဖြစ်ခင်က Fiverrman နဲ့ကာရက်ရက်လီတွေနှစ်မွှာရက်လီတွေထုတ်လုပ်တဲ့လုပ်ငန်းရှင် Vladimir Takhov ပဲဖြစ်ပါတယ်။
Это была восьмерка, изначально спортивная машина с гонок на выживание.
Тика Lada Samara Model 8 ba. Lanjan pyai mwe ri ma tong ne pyai ka phit ba yi. Engine gear au go po ka au le tat tha pi lo chunin pyan lut tha ba yi. Asa ga naw ma tan kwin ji a chi chi ba pi lo da ga ga le khaw mo ga phwin ya da ba. A ra ri akon phyo pi lo yoe yoe khon ni pyan the. Naw khan ma le khon ni the. Pi lo sat ta na pyit lo ya au lo di shi ma.အပေါက်ဖောက်ပြန်လို့ရပါတယ်လို့ပြောသွားတာပါစစ်ပွဲကြီးဆက်ကလေးကဆိုရင်ဒီကားဝက်ရှမှာကားစီ30လောက်ကိုအသွင်ပြောင်းခဲ့ပြီးဖြစ်ပါတယ်ကားတွေကိုပုံပြောင်းပြီးချင်းချင်းရှေ့တန်းကိုပို့ပေးလိုက်တာပါရုရှားခုခံမှုမှာယူကရိန်းအသုံးပြုတဲ့ကားအများပြားကအခုလိုခုခံမှုမှာပါဝင်ပြီးတော့ဝိုင်းဝန်းကူညီတဲ့အရက်သားတွေကနေရှာပေးတာဖြစ်ပါတယ်ထိုင်းဝမ်မှာဇွန်လ20ရက်နေ့ကငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကနေမှတ်တမ်းယူထားလိုက်နိုင်ပါတယ်။ထိုင်းဝမ်ကျွန်းအရှေ့ဘက်ကန်ယူရန်အလဲပိုင်းဟွာလီယန်ကောင်တီမှာဒေသဆန်တော်ချိန်မနေ့9:05မိနစ်အနက်4.2မိုင်ကိုဗဟိုပြုပြီးတော့လှုပ်သွားတာပါ။အဲ့မှာလှုပ်တဲ့ငရင်ကပြင်းအား6ရှိပြီးတော့ပြင်းအား9ငရင်တွေပါဝင်နောက်ဆက်တွဲငရင်4ခုလှုပ်သေးတယ်လို့မိုးစလဗီဒါကပြောပါတယ်။ရောက်ပိုင်းကထိုင်ပေမြို့တော်အပဝင်ထိုင်ဝမ်ကျွန်းတကျွန်းလုံးနေပါဒီငရင်ကိုခန်းစားသိရှိလိုက်ရပါတယ်။ထိုင်ဝမ်ကျွန်းနဲ့ရေလက်ကြားချားနေတဲ့တရုတ်ပြည်မကြီးကဖူကျန့်ပြည်နယ်ကလည်းဒီငရင်ကိုတီးလိုက်ရတယ်လို့တရုတ်ရုံးမြင့်တကြား CCTV ကပြောပါတယ်။ထိုင်ဝမ်ကျွန်းက6လွှာချက်နှစ်ချက်ကြား Pacific မီးခွင်းဒေသမှာတည်ရှိတာမလို့အဲ့ဒီမှာငရင်တွေမကြခဏလှုပ်တတ်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူပေါင်း9သန်းကျော်ရေဘေးနဲ့ကြုံတွေ့နေရပါတယ်။နှစ်ပေါင်းများစွာအတွင်းမှာမိုးရေပြင်းထန်ဆုံးရွာသွန်းပြီးတော့ရေဘေးတင်လာကြောင်းလူ54ဦးမကသေဆုံးရပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြေနိပ်ပိုင်းမှာရေအကြီးကျယ်ကြီးလို့ကုညီကယ်ဆယ်ရေးတွေပူပင်းနိုင်မှုအတွက်တာဝန်ရှိသူတွေခက်ခဲခဲခဲလုပ်နေကြရပါတယ်။ဒီဘင်္ဂလားဒေ့ရှ်မှာအခုကြုံတွေ့နေရတဲ့ရေဘေးကနှစ်ပေါင်း120ကျော်အတွင်းအဆိုးရွားဆုံးရေဘေးဖြစ်ပြီးတော့လူ15သန်းနေထိုင်တဲ့နိုင်ငံအရှေ့ပိုင်းမှာအခြေအနေအထူးပိုဆိုးတာပါမနီမိုးဝဲမှာရှိတဲ့အိန္ဒိယတောင်တန်းဒေသမှာတနေ့တည်းမိုးရွာရှင်လက်မ38လက်မရွာသွန်းလို့ဘင်္ဂလားဒေ့ရှ်ဘက်ကရေတွေရောက်ပြီးတော့အခြေအနေပိုဆိုးရပါတယ်အိန္ဒိယနိုင်ငံအာတန်ပြည်နယ်မှာတော့ရေဘေးကြောင့်လူသန်းပေါင်းများစွာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပြီးတော့ကျောင်းတွေရုံးတွေလည်းပိတ်ထားရပါတယ်ကျုံနိုင်ငံမှာလည်းရေလွှမ်းမှုနဲ့ကြုံနေရပြီးတော့လမ်းပေါ်ကမိသက်ကားတစ်စီးရေစည်းချိန်နဲ့မျောသွားတာဖြစ်ပါတယ်။ကျုံနိုင်ငံတောင်ဘက်ပိုင်းပြည်နယ်တွေမှာရေဘေးတွေ့ကြုံနေရပြီးတော့လူထောင်တောင်ချီဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ CCTV ရုပ်သံကပြောပါတယ်။ကွမ်ဂျိုးရှန်ရှီအန်ဝေးဂျဲကျန်ပြည်နယ်တွေမှာဒီရေပိုင်းတွေမှာမိုးဆက်ရွာအောင်မယ်လို့မိုးလေဝသသတင်းတွေမှာကြေညာထားပါတယ်။ဥရောပနဲ့အရှေ့လေပိုင်းဒေသတွေမှာတော့ထူးထူးခက်ခဲပူပြင်းမှုနဲ့ကြုံတွေ့နေရတာပါ အီရန်နိုင်ငံမှာအပူချိန်က 48°C ဖာရန်ဟိုက်နဲ့ဆိုရင်တော့ 114°C ထိရောက်ပြီးတော့ရေကစားကွင်းတွေမှာလူတွေပြင်းနေဖြစ်နေပါတယ်။ဥရောပမှာဆိုရင်ပြင်သစ်နိုင်ငံမှာလည်းအပူလှိုင်းဖြတ်နေပြီးတော့စပိန်နိုင်ငံမှာလည်းဒီနှစ်နွေဦးကအပူပြင်းဆုံးဖြစ်နေတာပါ။ဇွန်လ19ရက်နေ့ကစပိန်နိုင်ငံတချို့ဒေသတွေမှာအပူချိန် 44°C ကျော်ထိရောက်ရှိတယ်လို့ဟိတ်ကလာတဲ့သတင်းတွေမှာပြောပါတယ်။ရေပူကြောင့်နိုင်ငံအနောက်မြောက်ဒေသမှာလည်းတော်မီအကြီးကျယ်လောင်ကျွမ်းခဲ့ပြီးတော့ဟိတ်တာ3000ကျော်မိပေးတင်ခဲ့ရပါတယ်။အီရန်နိုင်ငံက50 Nexar Latif 5 byte ကိုမှပါလာတဲ့ဖြန့်ဖြူရောင်လေးအခုလူမှုကွန်ရက်မှာနာမည်ကြီးနေပါတယ်။ဂျန်နီလို့နာမည်ပေးထားပြီးတော့အီရန်နိုင်ငံတီဂရစ်မြစ်မှာသူ့ကိုဖမ်းမိတာပါ။ဥရောပအာရှမျိုးဆက်အမွေးရည်နဲ့ဖြန့်ဖြူရောင်လေးဖြစ်ပြီးတော့သူ့ကိုဖမ်းမိသူကဘာလေးဖြစ်မလဲသိချင်လို့ထပ်ပေါ်ရိုက်ပြီးတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါ။အဲ့မှာအဲ့ဒီဗီဒီယိုကိုလူတွေအထူးစိတ်ဝင်စားပြီးတော့သူ့ကိုဆက်သွယ်ပြီးတော့လူရဲ့ဝယ်ဖို့လောက်ကြတာမှာဒေါ်လာ5000တို့8000ခွဲလို့ထိတောင်ပေးတယ်လို့ဒီဖြန့်လေးကိုသွားပြီးတော့ဆန်းစစ်နေတဲ့အီရတ်စင်နဲ့ဥရုဖွဲ့ကပြောပါတယ်။ဖမ်းမိတဲ့တငါတွေကသူ့ကိုမယောင်မဲနဲ့မြေကမ်းမှာပဲအကာအရံလုပ်ပြီးတော့ထိန်းသိမ်းထားပါတယ်။အဲ့ဒီဖြန့်လေးအကြောင်းစိန်နဲ့ဥရုဖွဲ့ကဗီဒီယိုကိုတင်လိုက်တော့လေကြည့်ရှုမှုပေါင်းက2000တောင်ကျော်နေပါပြီ။အီရတ်ပတ်ဝန်းကျင်ဝန်ကြီးဌာနကတော့ဒီကောင်လေးကိုပြန်လွှတ်ပေးလိုက်ရင်သူများတွေဖမ်းကြမှာဆိုလို့အစိုးရအနေနဲ့ရှေ့ဆက်ဘလို့ထိန်းသိမ်းမလဲဆိုတာကိုစဉ်းစားနေကြပါတယ
်။social media ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့လွှတ်တော်စီးနင်းမှုကြားနာစစ်ဆေးပွဲအကြောင်းပြောပြပေးထားပါတယ်ပြီးခဲ့တဲ့နှစ် January 6ရက်လွှတ်တော်စီးနင်းတိုက်ခိုက်ခံရမှုစစ်ဆေးတဲ့ကော်မတီကဒီနေ့အင်္ဂါနေ့မှာကြားနာပွဲဆက်ကျင်းပပါလိမ့်မယ်။သမ္မတဟောင်းထရမ့်ဟာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့အခြေမြင့်မရှိထက်ခါတလဲလဲဆွဆွဲရင်းသူ့ကိုထောက်ခံသူတွေကိုသွေးထိုးလှုပ်ဆော်ခဲ့တယ်ဆိုပြီးကော်မတီကစစ်ဆေးနေတာပါ။ပြီးခဲ့တဲ့နောက်ဆုံးကြားနာပွဲမှာတော့ရွေးကောက်ပွဲရလဒ်ကိုတရားမဝင်ပြောင်းလဲဖို့သမ္မတထရမ့်ကဒုသမ္မတဟောင်းမိုက်ပန်စ်ကိုဖိအားပေးတောင်းဆိုခဲ့တဲ့အပေါ်စစ်ဆေးခဲ့ကြပါတယ်။ VOA သတင်းတော် Arash Arabasadi ရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ဇန်နဝါရီ6ရက်လွတ်တော်စီးနင်းမှုစစ်ဆေးတဲ့ကော်မတီပြီးခဲ့တဲ့ကြာသပတေးနေ့ကကျန်းနာပွဲမှာတော့လွတ်တော်ရဲ့ဝင်လာတဲ့လူအုပ်ဒုသပ္ပတောင်းမိုက်ပန့်စ်နဲ့မိသားစုစီဘလောက်နီးနီးကပ်ကပ်ရောက်လာခဲ့တယ်ဘလောက်အန္တရာယ်ရှိခဲ့တယ်ဆိုတာတွေကိုစစ်ဆေးခဲ့ကြပါတယ်ဒုသပ္ပတောင်းနဲ့နီးတဲ့နေရာကို12မီတာကွာဝေးလောက်ထိလွတ်တော်ရဲ့စီးနင်းတဲ့လူအုပ်ရောက်လာခဲ့တာကိုလုံခြုံရေးကင်မရာမှတ်တမ်းတွေမှာဖော်ပြပါတယ်သူတပ္ပတောင်းမိုက်ပန့်စ်တယောက်တည်းနဲ့ယူကော့ဘွေရလက်ကိုပြောင်းလဲနိုင်တယ်ဆိုတာမျိုးတပ္ပတောင်းဒေါ်နယ်ထရန့်ကဆန္ဒပြနေတဲ့လူအုပ်ကိုအယုံသွင်းပြောဆိုခဲ့တယ်လို့လည်းစုံစမ်းစစ်ဆေးတဲ့ကော်မတီဖွဲ့ဝင်တွေကပြောပါတယ်။အော်လတော်မတ်အဒန်ဂစ်စင်ကအခုပါတီနဲ့ဆုံးမဖွဲ့စည်းတဲ့ကော်မတီထဲမှာပါလေ Republican အမတ်နှစ်ယောက်တည်းကတယောက်ပါABC ရုပ်သံကိုသူကအခုလိုပြောပါလေ
The thing I think that people
need to see Zanwaila 6ရဲ့လွတ်တော်စီးနင်းမှုမှာတမရဘလောက်ထိဥဆောင်ပါဝင်ပတ်သက်ခဲ့တယ်လဲဆိုတာကဒီကြားနာပွဲမှာလူတွေရက်တီပြောဆိုသင့်တဲ့အချက်လို့ထင်ပါတယ်ဘလို့လို့ပြီးဒီအခြေအနေထိရောက်လာတာလဲလူတွေအများကြီးလွတ်တော်ကိုစီးနင်းတဲ့အထိဖြစ်ခဲ့တယ်လဲဆိုတာပါဘာလို့လဲဆိုတော့ရိုးရိုးသားသားပြောရရင်လွတ်တော်ဝင်စီးတဲ့သူတွေကရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ရလတ်မတရားအခိုးခံရတယ်ဆိုတာကိုယုံကြည်ခဲ့လို့ပါဒါကိုလူတွေမြင်စေချင်ပါတယ်တမရဟောင်းကိုယ်တိုင်လည်းဒါကိုသိပါတယ်ဒါကစီစဉ်ပြီးမှလုပ်တဲ့ကိစ္စပါအ
ော်လတော်မတ်ဂီစင်ကာကမချခင်ကသူ့အိမ်ကိုစာတဆောင်ရောက်လာပြီးသူ့ကိုတတ်မယ်သူ့စည်းနဲ့၅လအရွယ်ကလေးကိုတတ်မယ်ဆိုပြီးချင်းကြောက်စာပို့ခံခဲ့ရတာကိုထည့်သွင်းပြောသွားပါတယ်တမရဒေါ်နယ်ထရန့်ကတော့ဒီလိုစုံစမ်းစစ်ဆေးကော်မတီဟာပါတီဆွဲနဲ့ရောင်းဆောင်လုပ်ပြနေတဲ့အဖွဲ့အစည်းဆိုပြီးတောက်ကြံနေကTennessee Spin နဲ့ Nashville မှာကျင်းပတဲ့ဘာဘာကြီးနဲ့လွတ်လပ်ရေးညွန်ပေါင်းညီလာခံမှာအခုလိုပြောဆိုသွားပါတယ
် It's a one way street It's a rigged deal It's a
ဒါကတလန်းသွားလောက်ရပါကလပန်ထိုးထားတဲ့ဟန်ပြလောက်ရပါကျွန်တော်တို့တိုင်းပြည်သမိုင်းမှာကိုစားပြုပြီးဘယ်တော့မှဖြစ်လာမယ့်ကိစ္စမဟုတ်ပါဘူး Republican တွေလည်းသူတို့စုံစမ်းရေးအဖွဲ့မှာပါတယ်လို့သူတို့ကပြောနေပါတယ်ဘသူတွေလဲကြည့် Liz Cheney Now Adam Kinzinger အမဲအော်ဟစ်ငိုကြွေးနေတဲ့သူတို့ပြောတိုင်းငိုနေတဲ့သူတွေလေ
ဇန်နဝါရီ6ရက်ရေခင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ကော်မတီကအထံဖန်ထားတဲ့မှတ်တမ်းတွေတော်တော်များများကိုလည်းဖွင့်ပြီးတော့စစ်ဆေးပါတယ်ယူကော့ဘွေရလက်ကိုပြောင်းလဲဖို့ဘူပေါင်းဂျန်စီယာမှာပါဝင်တယ်လို့ဆွဆွဲခံထားရသူတွေရဲ့ ပြောဆိုချက်တွေပါဝင်ပါတယ်ရှင်းနေဂျွန်အက်စမန်ကတော့ကော်မတီမှာတည်တည်ထွက်ဆိုလျှောက်လဲချက်ပေးရသူပါပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်သူပြောဆိုခဲ့တာတွေကို AB သတင်းဌာနကအခုလိုမှတ်တမ်းတင်ထားပါတယ
် And all we are demanding of Vice President Pence is this afternoon at 1 o'clock
ဒုသမ္မတဟောင်းပက်စ်အနေနဲ့နေကင်းတနာရီမှာပြည်내အသီးသီးကလွတ်တော်အမတ်တွေဒီမဲရက်လက်တွေကိုပြန်ကြည့်ခိုင်းဖို့ကျွန်တော်တို့အားလုံးတောင်းဆိုထားပါတယ်ကျွန်တော်တို့ဒီကိစ္စကိုအဆုံးအထိဖော်ထုတ်မှာပါအစိုးရရဲ့ဥတီသွားနေတဲ့လမ်းကြောင်းကိုကျွန်တော်တို့ထိန်းနိုင်မထိန်းနိုင်အမေရိကန်ပြည်သူတွေသိကြပါလိမ့်မယ
်ကော်မတီဒုသဘောပတိရီပဘလစ်ကန်လွတ်တော်အမတ်လစ်ချင်းဒီကတော့ယူကပွဲမှာမဲမတပါမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ပြောဆိုခဲ့ပေမဲ့ဒီပြောဆိုချက်တွေမှားခဲ့တယ်ဆိုတာကိုသူကိုယ်တိုင်သိခဲ့တယ်လို့ထပ်ခါတလဲလဲပြောဆိုသွားပါတယ်ကျနော်စစ်စစ်ပွဲမှာအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုလည်းပြန်ပြီးတော့ဖွင့်ပြီးနားထောင်ခဲ့ကြပါလေ။သမ္မတဟောင်းထရန့်လက်ထက်အင်ပီရိုရှင်းနေသူဖြစ်တဲ့ Eric Hashman စီကရတဲ့သူနဲ့နောက်ထပ်ရှင်းနေသူဖြစ်တဲ့ John Hashman တို့ပြောဆိုခဲ့တဲ့မှတ်တမ်းကိုကျနော်စစ်စစ်ကော်မတီကအခုလိုပြန်ဖွင့်ပြပါလေ
။ And he started to ask me about something dealing with Georgia and preserving something.
ဂျော်ဂျီယာပြည်နယ်နဲ့ပတ်သက်လို့ကင်တွင်နေတဲ့ကိစ္စကိုသူစပြီးမေးပါတယ်ဒီရွေးကောက်ပွဲရလဒ်ကိုပြန်ပြီးပြင်ဖို့အယူခံတင်နိုင်တဲ့အခြေအနေရှိမရှိဆက်ပြောပါတယ်ဒီတော့ကျွန်တော်သူ့ကိုပြောခဲ့ပါတယ်ခင်ဗျားစိတ်နဲ့ကိုယ်နဲ့ကတ်သေးရလားဆိုပြီးတော့ဒီအချိန်မှာခင်ဗျားပါဇက်ကထွက်လာတာကြားကျင်တာကစနစ်တကျအာဏာလွှဲပြောင်းရေးဆိုတာပဲလို့ပြန်ပြောခဲ့ပါတယ
်ကျောင်းသားစစ်စစ်တဲ့ကော်မတီကအရင်ကပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေကိုပြန်ဖွင့်ပြခဲ့တာပါငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဆိုတာနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်သမိုင်းမှာရာစုနှစ်အတွင်းသူ့နေရာဆက်ခံယူတဲ့သမ္မတသစ်ရဲ့ကျန်းသစ်စာချိန်ဆပွဲကိုမတက်ဘဲပြက်ကွက်ခဲ့တဲ့ပထမဆုံးသမ္မတဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
ဥဒိန်ထိုင်ကိုပြပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကမ္ဘာတလွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်အင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျဲမှတ်စုကိုဆက်ပြီးတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းအခု2022ခုနှစ်မေလကုန်အထိဆိုရင်ဆရာနာသိမ်းစန့်ကျင်မှုလုပ်ရက်တွေကြောင့်တေတံထောင်တန်တသက်တကျွန်းချခံရသူတွေပြီးတော့တေတံနဲ့တသက်တကျွန်းပူးတွဲချခံရသူတွေစုစုပေါင်း200ကျော်လာပြီဖြစ်ပါတယ်အသေးစိတ်ကတော့အချက်လက်တွေစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာကမြင်ကွင်းကျဲမှတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင်
ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်တစ်နှစ်ကျော်အတွင်းပေဒံနဲ့တကြွန်းချခံရသူ209ဦးထက်မနည်းရှိလာပါတယ်။မြက်ွယ်ပြစ်ဒဏ်တွေအပါအဝင်ပေဒံချခံရသူ123ဦးထက်မနည်းရှိခဲ့ပြီးတကြွန်းချခံရသူ86ဦးထက်မနည်းရှိပါတယ်။ဒါဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချမှတ်ခံရမှုအားလုံးရဲ့18ရာခိုင်နှုန်းကျော်ဖြစ်နေပါတယ်။တစ်နှစ်ကျော်အတွင်းဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ပြစ်ဒဏ်ချခံရသူ1200ကျော်ထက်မနည်းရှိပါတယ်ပြည်တွင်းချမှတ်မှုတွေဟာမြောက်ကလာပမြို့နယ်တွင်မှာအများဆုံးရှိခဲ့ပါတယ်မြောက်ကလာပမှာပြည်တွင်းချခံရသူ52ဦးရှိနေပြီးပြည်တွင်းချမှတ်မှုတွေရဲ့42ရာခိုင်နှုန်းကျော်ဖြစ်ပါတယ်လိုင်သာယာကဒုတိယအများဆုံးဖြစ်ပြီး20ဦးတည်တံချခံထားရပါတယ်တည်တံနဲ့တကြွန်းချမှုအားလုံးရဲ့96ရာခိုင်နှုန်းကျော်ဟာရန်ကုန်တိုင်းတွင်းကဖြစ်ပါတယ်ကျန်တဲ့3ရာခိုင်နှုန်းကျော်ကတော့ AR တိုင်းတွင်းကဖြစ်ပါတယ်တည်တံချခံရသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ယောက်ျားလေးနှုတ်ပါဝင်ပါတယ်တည်တံချခံထားသူတွေက4ဦးရဲ့အမှုကိုသဏ္ဍာန်ခံစာပတ်လက်ပြီးစစ်ကောင်စီကအတည်ပြုခဲ့ပါတယ်
ဒီလေဦးထဲမှာဥချင်းမီနဲ့ဥဖြိုးစရာတော်တို့နှစ်ဦးလည်းပါခဲ့ပါတယ်ပြည်ထောင်ချခံထားရသူတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေတွေကိုမသိရသေးပါဘူးစစ်ကောင်စီရဲ့ဒီလိုရက်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာအပြင်းထန်ဆန့်ကျင်ကန့်ကွက်နေပါတယ်
ISP မြန်မာတင်ဆက်ပေးခဲ့တဲ့မြင်ကွင်းချက်မှတ်စုကိုနားဆင်ကြရတာပါအခုတစ်ခါတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ကမ္ဘာအံပွဲရေတကွန်ကြီးအကြောင်းတင်ဆက်ပေးထားပါတယ်ကမ္ဘာတဘာဝအံပွဲခုနှစ်ခုတည်းကတောင်အမေရိကတိုက်ကအီကွာဆူရေတကွန်ကြီးလည်းပါပါတယ်ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံနှစ်ခုကြားကတမိုင်ခွဲကျော်ရှည်လျားတဲ့အေယာမရေတကွန်ကြီးဖြစ်ပါတယ်ကမ္ဘာဒေါ်လာခီးသွားအစီအစဉ်မှာမှတ်စုမျက်မှောင်တင်ဆက်ပေးထားပါတယ်ရှင်
တောင်အမေရိကတိုက်ခဲကအာဂျင်တီးနားနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘရာဇီးလ်နိုင်ငံတောင်ပိုင်းဆုံတဲ့နေရာမှာရှိတဲ့အီဂွာဆူဖောလ်စ်အီဂွာဆူရေတံခွန်ကြီးဟာကမ္ဘာပေါ်မှာအကြီးဆုံးရေတံခွန်ကြီးတစ်ခုဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံထဲကအီဂွာဆူမြစ်ကနေအချိန်အဟုန်နဲ့စီးဆင်းလာတဲ့မြစ်ရေတွေဟာတမိုင်ခွဲကျော်အတိအကျ 1.8 မိုင်ရှည်လျားတဲ့ရေတံခွန်ကြီးမှာတလဟောစီးဆင်းနေပါတယ်။မြောက်အမေရိကတိုက်မှာရှိတဲ့ Niagara Falls ရေတံခွန်ကြီးထက်ကိုသုံးဆပိုရှည်လျားပြီးတော့ပေ100လောက်ပိုမြင့်တယ်လို့အာဖရိကတိုက်ထဲက Victoria Falls ရေတံခွန်ကြီးထက်လည်းအများကြီးပိုကြီးပါတယ်ကမ္ဘာမြေအောက်သွားကြီးတွေနှုတ်ရှားမှုကနေဖြစ်လာတဲ့ပြည့်ွေချောင်းကြီးပေါ်မှာတည်ရှိတဲ့အီဂွာဆူရေတံခွန်ကြီးကိုကမ္ဘာအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်နဲ့ကုလသမဂ္ဂ UNESCO က1984ခုနှစ်ထဲကသတ်မှတ်ထားပါတယ်ရှေးမျောမျောငင်းခွာပုံလိုဖြစ်နေတဲ့ရေတံခွန်ကြီးမှာရေတံခွန်ပေါင်း295ခုစုနေတာပါအဲ့ဒီရေတံခွန်တွေကပေ200ကနေပေ290နီးပါးအမြင့်ရှိကြပါတယ်ဘရာဇီးလ်နိုင်ငံတွေကအီကွာဆူမြေရေတွေစီးဆင်းနေတာဖြစ်ပေမဲ့ရေတံခွန်ကြီးရဲ့80ရာခိုင်နှုန်းကအာဂျင်တီးနားနိုင်ငံထဲမှာရှိပြီးတော့20ရာခိုင်နှုန်းကဘရာဇီးလ်နိုင်ငံထဲမှာရှိနေပါတယ်ဒါပေမဲ့ဘရာဇီးလ်နိုင်ငံဘက်က Devil's Throat လို့နာမည်ပေးထားတဲ့နေရာကအကြီးဆုံးနဲ့အမြင့်ဆုံးဖြစ်ပါတယ်ရေအားပြင်းပြင်းစီးဆင်းနေတဲ့ရေတံခွန်14ခုကားငယ်ပုံစံလိုဆုံးနေတဲ့နေရာမှို့မာနတ်ရဲ့လက်မျိုးလိုတင်စားပြီးတော့ Devil's Throat လို့နာမည်ပေးထားပုံရပါတယ်။အီကွာဆူရေတံခွန်ကြီးစီလာကြတဲ့နိုင်ငံတကာကဧည့်သည်တွေကိုအဓိကဆွဲဆောင်ထားတဲ့ Devil's Throat နေရာကိုအနီးကပ်ကြည့်လို့ရတဲ့နည်းမျိုးစုံရှိပါတယ်။ရေတံခွန်ရှိတဲ့နေရာအထိမိုင်ဝဲကျော်လောက်ရှည်လျားတဲ့လူကုတရားပေါ်ကနေခြေချင်းလျှောက်သွားပြီးကြည့်လို့ရတယ်လို့ရေတံခွန်အောက်ဖက်ကနေတင်မောစီးပြီးတော့လည်းရေတံခွန်ကြီးကိုပတ်ကြည့်လို့ရပါတယ်။ရေတံခွန်ကြီးရဲ့အလှကိုအပေါ်စီးကနေမြင်ကျင်တယ်ဆိုရင်လေရဟတ်ရင်စီးပြီးတော့ကြည့်လို့ရမှာဖြစ်ပါတယ
်။ Imagínense que digamos el caudal de este río son 2000 metros cúbicos.
ဒီရေတံခွန်ကြီးမှာတစ်စက္ကန့်ကိုမြေကြီး2000ကုဗမီတာစီးဆင်းနေပါတယ်။ဘူခေါင်ကြီးရှားနေခြင်းကဆိုရင်တစ်စက္ကန့်ကိုကုဗမီတာ900လောက်အထိနည်းသွားခဲ့တာပါ။အခုတော့ရေတံခွန်ကြီးမှာစုစုပေါင်းစီးဆင်းနေတဲ့ရေကုဗမီတာကတစ်စက္ကန့်ကို1000လောက်ရှိပါတယ
်။ Devil's Throat နေရာတစ်ခုထဲမှာရေပမာဏကုဗမီတာ2000လောက်စီးဆင်းနေတာပါ။မိုးရသည့်ကာလဖြစ်တဲ့နိုဝင်ဘာကနေမတ်လအထိရေတံခွန်ကြီးတစ်ခုလုံးမှာစီးဆင်းနေတဲ့ရေပမာဏတစ်စက္ကန့်ကိုကုဗမီတာ13,000နီးပါးအထိရှိနိုင်ပါတယ်။ August ကနေ October လကြာတော့ရေနည်းလေးရှိတယ်လို့ဒေသခံတွေကပြောပါတယ်။မိုးများတဲ့မိုးရသည့်မှာမြေရေတွေမြင့်တက်လို့ရေတံခွန်ကြီးရဲ့တချို့နေရာတွေကိုပိတ်ထားရတာမျိုးလည်းရှိတတ်ပါတယ်
။ ya están todas las prácticamente todas las barandas
ရေရှင်ကြောင်းနေရာတစ်ခုကလက်တန်းတွေလူကူးတံတားတွေအားလုံးနီးပါးပျက်စီးသွားခဲ့တာပါ။အခုတော့အားလုံးပြန်ပြင်ထားပြီးပါပြီ။
အမြဲစိမ့်တက်တော်တွေကြားကအီကွာဆူရေတံခွန်ကြီးမှာမိုးအဆက်မပြတ်ရွာပြီးရေချိန်မြင့်တက်လို့ပိတ်ထားရတာမျိုးရှိသလိုမိုးခေါင်ရေရှားလို့ရေတွေမရှိသလောက်ခန်းချောက်နေတာမျိုးလည်းရှိခဲ့ပါတယ်2020 2021နွေရာသီကာလတွေတုန်းကဆိုရင်ရေတံခွန်ကြီးရဲ့နေရာတော်တော်များများမှာရေတွေမရှိသလောက်ကိုဖြစ်ခဲ့တာပ
ါ Venimos de más o menos un año de una sequía muy muy importante
ဒီတော့မှာတော်တော်ကိုဆိုးတဲ့မိုးခေါင်ရေရှားပြဿနာကြုံလာတာတစ်နှစ်လောက်ပဲရှိပါသေးတယ်ရေတံခွန်ကြီးကနေရေတွေအခုလိုပြန်စီးဆင်းနေတာမြင်ရတာတကယ်ကိုမယုံနိုင်စရာပါ။အမြဲဒီလိုမြင်နေရတာမဟုတ်တော့လာလေတဲ့ခီးတွေတွေအတွက်လာရကြိုးနှက်တဲ့အတွေ့အကြုံတွေရကြမှာပါ
။အခု2022ခုနှစ်ဇန်လဇန်ပိုင်းတုန်းကဆိုရေတံခွန်ကြီးရဲ့ Devil's Throat နေရာမှာစီးဆင်းနေတဲ့ရေတွေများလုံးလို့လုံခြုံရေးအတွက်ခဏပိတ်ထားခဲ့ရပါသေးတယ်
။ No, no, sabía que tuvieron cortada la garganta.
ရေတံခွန်ပမာဏများလုံးတဲ့အတွက် Devil's Throat အပိုင်းကိုပိတ်ထားတယ်ဆိုတာသိပါတယ်။သိကိုကြီးကျယ်အံ့ဩစရာကောင်းပါတယ
်။ရေစည်းသက်သန်စီးဆင်းနေတဲ့ရေဒီကွန်ကြီးကိုအနီးကပ်မြင်ရသူတွေအတွက်ရေအရှိန်နဲ့ရေပမာဏကတချို့တွေအတွက်အကျောက်စရာတောင်ကောင်းနိုင်ပါတယ်လို့တဘာဝဥယျာဉ်ထိမ့်သိမ်းဆောင်ရှောက်သူတွေကပြောကြပါတယ်
။ Lagan esta cantidad de agua le da como una
belleza. ရေတွေအမြောက်အမြားအရှိန်အဟုန်နဲ့စီးဆင်းနေတာကရေဒီကွန်ကြီးရဲ့ထူးခြားတဲ့အလှဖြစ်ပါတယ်။ရေခမ်းနေတဲ့အချိန်မျိုးဒီကိုလာလေကြတဲ့သူတော်တော်များများကရေတွေမမြင်ရလို့မကျေနပ်ကြပါဘူးအခုလိုရေတွေအများကြီးရှိနေချိန်ဒီကိုရောက်လာကြရင်လည်းရေတွေများလုံးလို့ကြောက်စရာကောင်းနေနိုင်ပါတယ
်ဘရာဇီးလ်နိုင်ငံတောင်ပိုင်းနဲ့အာဂျင်တီးနားနိုင်ငံအနောက်မြောက်ပိုင်းနှစ်နိုင်ငံကြားမှာရှိတဲ့တောင်အမေရိကတိုက်ကအကြီးဆုံးအီကွာဆူရေဒီကွန်ကြီးရဲ့ပတ်ဝန်းကျင်ကအမြဲဆုံးသစ်တောတွေထဲမှာတော့ထူးခြားတဲ့သစ်ပင်ပန်းပန်းတရိတ်ဆန်မျိုးစိတ်ပေါင်း2000ကျော်ရှိတယ်လို့ UNESCO ကစာရင်းပြုစုထားပါတယ်Atlantic သစ်တော်ကြီးနဲ့ဆက်နေတဲ့ Argentina လို့ Iguazu, Brazil လို့ Iguazu အမျိုးသားဥယျာဉ်ကြီးတွေစီရေဒီကွန်ကြီးကိုကြီးပိုလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေများလာတဲ့အတွက်တဘာဝပတ်ဝန်းကျင်ထိခိုက်မှာကိုလည်းတဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်သူတွေကသတိပေးနေပါတယ်။ COVID ကရောဂါမဖြစ်ခင်2019ခုနှစ်တုန်းကဒီရေဒီကွန်ကြီးရှိရာကိုနိုင်ငံတကာကလည်းခီးတဲ့16တန်းကျော်လာရောက်ခဲ့ကြပါတယ်။ကမ္ဘာအံပွဲ9ခုထဲမှာပါတဲ့ရေဒီကွန်ကြီးကဒေသစည်းဝါးရဲ့အတွက်အရေးကြီးသလိုဒီရေဒီကွန်ကြီးကိုမိတီအသက်ရှင်နေကြတဲ့တပ်ရှိတွေအတွက်သိက္ခာအရေးကြီးတာမို့ထိမ့်သိမ်းဆောင်ရှောက်ဖို့လိုရဲဆိုတာကိုဒီကိုလာလေကြသူတွေပို့ပြီးသဘောပေါက်သွားကြလိမ့်မယ်လို့တဘာဝထိမ့်သိမ်းသူတွေကတော့မျှော်လင့်နေကြပါတယ်ရှင်ကျွန်မစုမြတ်မောင်ပ
ါမဆုမြတ်မောင်ပြပြပေးခဲ့တဲ့ကဘာတလခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်ပြူတွေကဆက်ပြီးပြပြပေးပါမယ်ရှင်
ရွှေချာရင်းနဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အခြေတဲတွေကိုတွန့်ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာတန်း 288.3 သန်းကျော်ကူညီပေးမယ့်အစီအစဉ်အပါအဝင်မဟာဗျူဟာနောက်ဆက်တွဲကြေညာချက်တရက်ကိုကနေဒါအစိုးရကထုတ်ပြန်လိုက်ပါတယ်။မနေ့ကကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကနေဒါနိုင်ငံသားရေးဝင်ကြီးမာလင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝင်ကြီးဟာချစ်စာဂျန်တို့ကဒီအစီအစဉ်သစ်ကိုကြေညာခဲ့တာပါ။ရွှေကြဒုက္ခတဲ့အရေးနဲ့2021ခုနှစ်ဖေဖော်ဝါရီလဆရာနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအခြေတဲတွေနဲ့ပတ်သက်လို့အများဆုံးထိခိုက်ခံစားရတဲ့သူတွေကိုအဓိကကူညီပေးသွားဖို့ဖြစ်တယ်လို့ပြောပါရရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်စစ်ဆေးနေတဲ့အမှုတွေကိုနေပြည်တော်အချင်းထောင်အတွင်းတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့စီစဉ်နေတယ်လို့ဒီမှုနဲ့နှိစက်သူတွေကပြောဆိုတာကိုကိုကပြီး AFP သတင်းကဖော်ပြပါရယ်။အရင်ကနေပြည်တော်ထူးတရားရုံးမှာစစ်ဆေးနေတာကနေအချင်းထောင်အတွင်းတရားရုံးအသစ်ဆောက်လုပ်ပြီးစီးသွားပြီဖြစ်လို့နောင်ချနာစစ်ဆေးတဲ့အမှုတွေကိုနေပြည်တော်အချင်းထောင်ထူးတရားရုံးမှာပဲဆက်လက်စစ်ဆေးမယ်ဆိုပြီးတော့ဒီအမှုနဲ့နှိစက်တဲ့သတင်းရက်ွက်ကပြောဆိုတဲ့သတင်းတွေထွက်နေတာပါဒီသတင်းနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုချက်ရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်နေပေမဲ့လို့အခုထိတော့ဆက်သွယ်လို့မရသေးပါဘူးနေပြည်တော်ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းလာမှာတော့ဒီကိစ္စသူတို့သိရှိမထားဘူးလို့ VOA ကပြောပါတယ်ရှင်ယူကရိန်းနိုင်ငံအရှေ့ပိုင်းစီဗီရိုဒေါညက်စ်ဒေသကိုအပြေအဝထိန်းချုပ်နိုင်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီကနေ့ပစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေခဲ့တယ်လို့ယူကရိန်းကပြောပါရယ်စီဗီရိုဒေါညက်စ်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့ဘုံးကျဲတိုက်ခိုက်တာတွေကိုအပြင်းထန်လုပ်နေတယ်လို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါရယ်ယူကရိန်းတပ်ဖွဲ့တွေနဲ့အရက်သားပြည်သူ900လောက်ခိုးလုံနေတဲ့ဒီဒေသကအဇော့ဓာတ်ရုဆက်ယုံမှာတိုက်ခိုက်မှုတွေပြင်းထန်နေတယ်လို့လူဟန့်စ်မြို့အုပ်ချုပ်ရေးမှူးကပြောပါရယ်ဒီတော့တွင်ဒီယူကရိန်းစစ်ပွဲကြောင့်ဒုက္ခရောက်ခဲ့ရတဲ့ကလင်းငယ်တွေကိုကူညီဖို့ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုတဆိတ်ကိုမနေ့ကလေးလက်တင်ရောက်ချလာမှာတော့ဒေါ်လာ135သိန်းရရှိသွားပါရယ်ရှင်
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဒေယာပက်ထရစ်နဲ့ချစ်တမ်မော့ခ်တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလဲတစ်လှည့်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်အနေနဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျွန်မအလိမ်ပါပ
ါ This program has come to you from the Voice of America, Washington.